ကမ္ဘာနေရာအနှံ့ပြိပခဖြစ်နေတဲ့ဒေသတွေကလူမှုအကာအကွယ်မဲ့နေတဲ့ကလေးငယ်တွေဟာလုပ်ငန်းခွင်တွေကိုပိုးပြီးတော့မှရောက်လာနေကြပါတယ်။နောက်ပြီးတော့ပြိပခဖြစ်ပွားတဲ့နေရာတွေမှာလည်းကလေးလုံသားဥယေကတိုးလာနေပါတယ်။သူတို့အတွက်ပညာသင်ကြားမှုအခွင့်အလမ်းလည်းပိုးပြီးတော့နည်းလာတယ်လို့မကြသေးခင်တုန်းကထုတ်ပြန်တဲ့ ILO အပြည်ပြည်ဆိုင်ရာအစိုးရခန်းစားတစ်ဆောင်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာလည်းနိုင်ငံရေးလုံခြုံရေးနဲ့ကပ်ဘေးအန္တရာယ်တွေကြောင့်ကျောင်းတွေပိတ်ထားရပြီးကလေးငယ်တွေဟာလုပ်ငန်းခွင်တွေကိုပိုးပြီးတော့မှရောက်လာတယ်လို့ ILO မြန်မာဌာနကိုစလေကပြောပါတယ်မြန်မာနိုင်ငံတွင်းဒီကလေးငယ်တွေရဲ့လေးလာရေးအစီအစဉ်အတွက် ILO ကနေစီစဉ်ဆောင်ရွက်နေမှုဘလောက်ထိထိရောက်နိုင်ပါသလဲရန်ကုန်ကပေးပို့တဲ့သတင်းကိုသားညုံပြောပြပေးပါရှင
်နိုင်ငံရေးလုံခြုံရေးနဲ့ကာယယောဂအခြေအနေတွေကြောင့်ကျောင်းတွေပိတ်ထားပြီးတော့စီးပွားရေးအခက်အခဲတွေကြုံလာတဲ့အတွက်မြန်မာနိုင်ငံတွင်းကကလေးလုံသားအခြေအနေကပိုးပြီးတော့ဆိုးဝါးလာနေတယ်လို့ ILO မြန်မာဌာနကိုစလေမစ္စတာဒေါင်လင်းဒီကဒီ ILO ရဲ့ပြီးခဲ့တဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ဒါလိုမျိုးအနေနဲ့ကြုံနေရတဲ့ကလေးငယ်တွေအတွက်စွမ်းဆောင်ရည်မြင့်တင်ပေးနိုင်မှုနဲ့အချိန်မီစုပေါင်းတုံ့ပြန်အရေးယူဆောင်နိုင်ဖို့အရင်ကထက်ပိုပြီးတော့အရေးကြီးလာတယ်လို့လည်းပြောထားပါရယ်။ဒီအတွက်လည်းသက်ဆိုင်ရာလူမှုကူညီရေးအဖွဲ့တွေကတဆင့်မြန်မာကလေးလုပ်သားတွေကိုအွန်လိုင်းလေ့လာရေးအစီအစဉ်တွေအခုဂျွန်လာထဲမှာစတင်နိုင်ဖို့အားလုံးမြန်မာယုံကစီစဉ်နေပါရယ်။ဒီအစီအစဉ်ကိုတော့ရပ်ဖက်အဖွဲ့အစည်းတွေလူမှုဝန်ထမ်းအဖွဲ့အစည်းတွေနဲ့အလို့ရှင်အလို့သမားအဖွဲ့အစည်းတွေကတဆင့်အကောင့်ထည့်ဖော်ဖို့အားလုံးအနေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့သိရပါရယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လက်တွေ့အနေအထားအခြေအနေအရဒီအစီအစဉ်တွေကိုလက်တွေ့ဆောင်ရွက်နိုင်ပါမလားဆိုတာကိုကလေးတငယ်အခွင့်အရေးကာကွယ်ရေးဆောင်ရွက်နေသူတချို့ကတင်ပြရှိကြပါရယ်ပြည်တွင်းရပ်ဖက်အဖွဲ့အစည်းတွေမပြောနဲ့ ILO နိုင်ငံတကာအဖွဲ့အစည်းတွေတောင်မှပြည်တွင်းလုပ်ငန်းမှာလွတ်လပ်လပ်လုပ်နိုင်ဖို့အခက်အခဲရှိနေတယ်လို့ကလေးအခွင့်အရေးရှင်နေဦးနေလင်းအောင်က view ကိုပြောပါရယ်
ဘုန်းကြီးလည်းပြောရရင်တော့လက်ရှိအချိန်မှာတော့ကာကွယ်မှုကတော့ဒီလူမျိုးကလေးတွေကိုကျွန်တော်တို့စကူးဖြစ်လာပြီဆိုရင်ဟိုဖြည့်ဆည်းဆောင်ရွက်ရတယ်ဆိုမဲ့ဆင်းရဲဆောင်ရွက်လို့ရနိုင်တဲ့အဖွဲ့အစည်းတွေကိုလည်းတကယ်ချက်နေတော့တွေ့ရတယ်သူတို့ကိုယ်တိုင်ကဟိုလူမျိုး response ပေါ့လေအရင်ဆုံးတဲ့ဆောင်ရွက်ပေးဖို့ကိုစူးစမ်းတဲ့ဟာတော့မှသူတို့ကိုယ်တိုင်တော့မနေဟိုလှုပ်ရှားနေတာကျွန်တော်တို့တွေ့တယ်ပေါ့နော်ဟိုချက်ချင်းကြောလိုက်တဲ့အခါမှာချက်ချင်းဟိုကုညီဆောင်ရွက်ပေးဖို့ကတော်တော်လေးမလွယ်ဘူးဖြစ်နေဟိုစူးစမ်းရည်တည်နေတာကျွန်တော်တို့တွေ့နေရတယ်ဟုတ်
လက်ရှိတာဝန်ယူထားတဲ့ဌာနဆိုင်ရာတာဝန်ရှိသူတွေဘက်ကလည်းစေယုံအလုပ်ယုံတွေကကလေးလုပ်သားကိစ္စတွေနဲ့ပတ်သက်လို့ရှိရင်ထိထိရောက်ရောက်မဆောင်ရွက်နိုင်ဘူးလို့ရန်ကုန်တိုင်းကလေးတငယ်ခွေးရင်းများဆိုင်ရာကော်မတီကဦးမြတ်တန်းက view ကိုပြောခဲ့ပါတယ
်။တချို့တလီဆိုရင်လာညာညာကမျက်ပယ်ပြီးလိုက်တာရှိတယ်။ဘုံမှာအခြေချုပ်တွေမှာအန်တာအိတ်အင်းကိုပဲခွေးပြီးလိုက်တာမျိုးတွေရှိတယ်။အဲ့ဒါကိုအလုံးလာညာညာကလေပါလုပ်ပြီးမှုခွေးပြီးလိုက်ပြီးဆိုင်အောင်လမ်းမှာပါလူမှုပုံလုံးကြီးကိုအလာရအလုံယုံနဲ့အလုံသမားစစ်စီဥပဒေစစ်စီတို့ကဝင်ပြီးတော့အဲ့ဒီကလေးတွေကိုဟိုအသက်တိုက်စစ်တာတို့ဒါပုဂံတပတ်မှန်နေကျွန်တော်တို့အမြင်ဆိုတာလေအဲ့လိုမျိုးလုပ်ဖို့ကိုအကန့်ဖြစ်နေတာများပါတယ
်ပြိပခဖြစ်နေတဲ့နေရာကကလေးတွေဆိုလို့ရှိရင်ပညာသင်နိုင်တဲ့အခွင့်အလမ်းကပိုနေပြီးတော့အလုံလုံးနိုင်ရချေပိုများတယ်လို့အိုင်အယ်လူကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကထုတ်ခဲ့တဲ့ဒီကလေးလုံသားပပျောက်ရေးပစ္စမအကျင့်ညီလာခံမှာဖြန့်ချီတဲ့ ILO နဲ့ဒီ UNICEF ရဲ့အစီအစဉ်သားတွေမှာဆိုရင်2020အစပိုင်းမှာကမ္ဘာကလေးလုံသားဥယေကတန်း160လောက်ရှိတယ်လို့ဆိုပါတယ်ဒါကကလေး10ဦးမှာ2ဦးကကလေးလုံသားဖြစ်နေတဲ့သဘောပါကပေးရောဆရာနာသိမ်းပြီးတဲ့နောက်နိုင်ငံရေးမတည်ငြိမ်မှုကိုပါကြုံခဲ့ရတဲ့မြန်မာနိုင်ငံထဲမှာတော့အခုဂျွန်လအတွင်းမှာအခြေခံပညာဆင့်ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်မြန်မာစစ်ကောင်စီကတော့ကျောင်းလာသူကျောင်းလာတက်သူရာခိုင်နှုန်းအတော်များများရှိတယ်လို့ကြေညာနေပေမဲ့နိုင်ငံရေးနဲ့လုံခြုံရေးအခြေအနေတွေအရကုတ်ကလေးငယ်တွေအတွက်စိုးရိမ်ပူပန်နေကြတဲ့မိဘတွေလည်းရှိကြပါတယ်။အာဏာသိမ်းပြီးတဲ့နောက် CDM အာဏာဖိစိုင်ရေးလုပ်ထားကြတဲ့ဆရာဆရာမတွေကိုအေးမယူဘဲနဲ့ပြန်လက်ခံမယ်လို့စစ်ကောင်စီကလည်းနေ့စဉ်လိုလိုကြေညာနေပါတယ်။ကျောင်းတွေမှာအထူးသဖြင့်နေကျောင်းတွေမှာဆရာဆရာမမလုံလောက်မှုတွေကြုံနေရတာကြောင့်လူဒေသခံတချို့ကပြောပါတယ်။စီပိပခဖြစ်နေတဲ့နေရာတွေအထူးသဖြင့်တော့ဒီမြမပြီးအလဲပိုင်းစကိုင်းတိုင်းနဲ့တိုင်းရင်းနေမြေတချို့မှာတော့အเจ้าတွေကိုပုံမှန်မဖွင့်နိုင်သေးပါဘူးခင်ဗျာ